ပါခင်ဗျာ။စနေညပိုင်းတည်းလေးလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကလူငယ်နဲ့ပညာရေးခေါင်းစဉ်ကတော့ကျေပြတ်ပါတယ်။ဒါပေမဲ့ဒီကနေ့တော့အဓိကထားပြီးတော့ကျွန်တော်ဆွေးနွေးချင်တာကတော့လူငယ်တွေမြန်မာလူငယ်တွေအနေနဲ့ပညာရေးအခွင့်အလမ်းတွေဘယ်လောက်ရလဲ။နောက်မြန်မာလူငယ်တွေပညာရေးအပေါ်မှာဘယ်လိုများခံယူသဲဆိုတဲ့အကြောင်းအရာကိုအဓိကထားပြီးတော့ဆွေးနွေးမှာဖြစ်ပါတယ်။အဲ့တော့ပအောင်ဆွေးနွေးပေးဖို့အတွက်ဆိုပြီးတော့ကျွန်တော်နှစ်ပိုင်းဖိတ်ခေါ်ထားပါတယ်။ဘာလို့ဆိုတော့ပထမအဆုံးကျွန်တော်ဖိတ်ခေါ်ထားတဲ့နေရာမှာကိုနေဖုံးလက်ကိုနေဖုံးလက်ကဒီလက်ရှိအမေရိကန်ပြည်တော်စုမှာဒီပညာတော်တွေနဲ့ရောက်ရှိနေပါတယ်။နောက်တစ်ယောက်ကလည်းဒေါ်မမသွင်းဒေါ်မသွင်းကလည်း Humphrey Fellow နဲ့အမေရိကန်မှာရောက်ရှိနေတာပါ။ဒါပေမဲ့သူတို့ကရှေ့ပိုင်း7မိနစ်လောက်မှပဲဆွေးနွေးနိုင်မှာပါ။အဲနောက်ပိုင်းမှာဆွေးနွေးပြဖို့အတွက်အဓိကဆွေးနွေးပြဖို့အတွက်ဒေါက်တာသိန်းလွင်ဒီပညာရေးဆိုင်ရာဒီကျွမ်းကျင်သူတူပါသူကရန်ကုန်ကနေဆွေးနွေးပါလိမ့်မယ်။နောက်တစ်ခုကတော့သတင်းသမားတူဖြစ်တဲ့တာလွန်ဇောင်းထက်ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်။ကျွန်တော်အရင်ဆုံးကိုနေဖုံးလက်ကိုမေးချင်ပါတယ်ခင်ဗျာ။ကိုနေဖုံးလက်ကြားရမယ်ထင်ပါတယ်။ကိုနေဖုံးလက်တို့လည်းအချိန်မရတော့အခုလိုဝင်ရောက်ဆွေးနွေးပြတဲ့အတွက်ကျေးဇူးပါခင်ဗျာ
။
ကျွန်တော်အရင်ဆုံးမေးချင်တာကမြန်မာနိုင်ငံမှာအခုလူငယ်တွေအတွက်အခုပြောင်းလဲလာတဲ့အချိန်မှာပညာရေးခွင့်လမ်းတွေဘယ်လောက်တောင်ရလာဘယ်လောက်ရှိလာပြီလို့ပြောနိုင်လဲခင်ဗျာ။အခုကိုနေဖုံးလက်ဆိုရင်လည်းအခုဒီမှာလာပြီးတော့ပညာတော်သင်တွေပါလာတဲ့အခါကြတော့လေပညာရေးခွင့်လမ်းတွေတော်တော်ပွင့်လာပြီလားအချိန်တွေက။
ပညာရေးပွင့်ခွင့်လမ်းတွေကအရင်တော့ကျွန်တော်တို့မတင်မှုတဲ့ဟာတွေပေါ့နော်အဲ့လိုဟာမျိုးတွေကိုသင်တန်းလေးတွေရှိလာတယ်ပေါ့ဗျာအဲ့တော့ရှိတာပေါ့ဒါပေမဲ့တကယ်တမ်းကျတော့ဒီလိုသင်တန်းမျိုးတွေကဒီပညာရေးစနစ်ကြီးတစ်ခုလုံးမှာပြင်ပြီးတော့လေအဲ့မှာကထည့်ပြီးတော့သင်ရမယ်သင်တန်းမျိုးတွေပေါ့နော်အခုကလိုအပ်တဲ့ထင်တဲ့အဖွဲ့အစည်းတွေကနေပြီးတော့အဲ့လိုသင်တန်းတွေကိုပေးနေရမျိုးတွေရှိတာပေါ့အဲ့လိုရှိတဲ့အခါကျတော့ long term သင်ရတာမျိုးတော့မဟုတ်ဘူးပေါ့နော်အဲ့တော့အရင်ကထပ်ဆိုင်ပွင့်လာပြီဆိုရင်ပဲတကယ်တမ်းပညာရေးစနစ်တစ်ခုလုံးပြင်ဖို့တော့လိုတာပေါ့နော်ဒါမှမဟုတ်ခုနေ့ကတော့ကျွန်တော်သတင်းတစ်ခုကြားလာပြတာဒါဒီ12တန်းကြားအောင်ပဲပေါ့နော
်ဟုတ်ကဲ့ပါအ
ဲ့လိုကြားတဲ့အခါကျတော့ကျွန်တော်အရင်တော့တခါတော့စဉ်းစားမှုရဲ့အကိစ္စကိုလေကျွန်တော်တော့12တန်းမဟုတ်ဘူး17တန်းဆိုပြီးတော့ကျွန်တော်စဉ်းစားမှုပူတာဗာလဲဆိုတော့ကျွန်တော်တို့အဓိကကြီး10တန်းပြီးတော့အဲ့နောက်ဆုံးတန်းမှာကျွန်တော်ကတော့လေဒီအသိဉာဏ်ပညာရေးမိတ်ဆက်ဆိုတာမျိုးပေါ့နော်အဲ့ကျွန်တော်တို့ရှေ့ဆက်ပြီးတော့ဘယ်လိုသင်တာဘယ်လိုတက္ကသိုလ်တွေတက်ခွင့်ရှိတယ်ပါညာဆိုတာမျိုးကိုကျွန်တော်ကအဲ့ဒါမျိုးတွေသင်စေချင်တယ်နောက်ပြီးတော့အဲ့လိုအလောက်ကန်ခွင့်လန်းဆိုတာမျိုးတွေပေါ့အဲ့တော့ဒီနိုင်ငံတကာတက္ကသိုလ်တွေနဲ့ကြားပညာရေးခွင့်လမ်းတွေဒါမျိုးတွေကိုကျွန်တော်ကဒီပညာရေးစနစ်ထဲမှာပါအထက်တင်နေတယ်ကအခုကပွင့်လင်းလာတဲ့ပုံစံကလေဒီ NGO တွေရောက်လုပ်နေတာပဲများတယ်ဒါဟု
တ်ကဲ့
ဆိုရနေပြီးတော့ဒီပညာရေးစနစ်ထဲမှာထည့်ပြီးတော့ပြင်ပြီးတော့လုပ်တာမျိုးမရှိဘူးအဲ့ခါကျတော့သင်တန်းတွေတော့အများထက်ဆိုင်များလာတယ်ပွင့်လာတယ်ဒါပေမဲ့ခုနကဒီရေရှည် long time တင်တဲ့သင်တန်းမျိုးတွေမဟုတ်ဘူးနောက်တစ်ခါဒီလိုအလောက်ကန်ခွင့်လမ်းနဲ့လေဒါရဲ့ချိတ်ဆက်တဲ့သင်တန်းမျိုးတွေလည်းအဲ့နဲနေရမျိုးရအဲ့တော့တွေ့ရတယ်။ဟ
ုတ်ကဲ့
ကျွန်တော်ကပညာရေးစနစ်မှာတော့ပြင်တဲ့နေထင်တာ
။အဲ့ဒါကျွန်တော်အဲ့ဒါမေးမလို့ပါဘူး။ဒေါန်ဆန်းစုကြည်ကလည်းပြောဦးပါတယ်ဒီ vocational training ပေါ့နော်ဒီတမွေးဝမ်းကြောင်းမှုပညာရေးပေါ့နော်တမွေးဝမ်းကြောင်းလုပ်ငန်းတွေနဲ့ပတ်သက်လို့သင်ကြားပေးတဲ့ဟာမျိုးအဲ့ဒါကမြန်မာနိုင်ငံမှာအရင်တော့ကတော့ဥပမာ GTI တို့ဟာမျိုးရှိမယ်အင်းနဲ့လက်မှုတွေပါရှိပါတယ်။အဲ့တော့ဘယ်လောက်ထိအခုနောက်ပိုင်းမှာဘယ်လောက်ထိအလားအလာပေါ့လုံနိုင်ခွင့်အနေထားရှိလဲတခြား private ဟိုကပုဂ္ဂလိကအဖွဲ့အစည်းတွေအနေနဲ့လုံနိုင်လုံလာနိုင်မဲ့အခြေအနေရှိလား
။အဲ့ဒါအများကြီးကဟိုလေဟိုကကျောင်းဖွင့်တာကတော့တိတ်ပြဿနာမရှိဘူးဒါပေမဲ့ဒီကျောင်းတစ်ခုရဲ့ဒီဟိုလိုအပ်ချက်ပေါ့ဗျာဆိုတော့ကျွန်တော်ဆိုပါတော့ကျောင်းတစ်ခုကပထမ library ရှိရမှာဗျာပြီးရင်ဒီ internet access ရနိုင်ရမှာပေါ့နော်ပြီးရင်အခြားတင်ထောက်ပုံပစ္စည်းတွေပေါ့နော် teaching aid တွေလည်းရှိရမှာနောက်တစ်ခါ lab room တွေပါရင်တကယ်ဟိုပေါ့နော်တကယ်ဟိုဒီ professional ကျောင်းတစ်ခုလုပ်ဖို့ဆိုရင်တော့အဲ့ဒါတွေအများကြီးလိုအပ်တယ်လေအဲ့ခါကျတော့ဒီ private တွေကလည်းအစိုးရနဲ့မချိတ်ဆက်လို့မရဘူးဆိုတဲ့ပုံစံမျိုးဖြစ်သွားတာပေါ့နော်ဒီ internet တွေပါရင် library ပါရင်ကျတော့အရင်အကြီးကြီးကျယ်လောက်အောင်ပါလေ
okay. အဲ့
တော့တကယ်ကိုဟိုသင်တန်းကြီးတစ်ခုကိုအကြီးကြီးကျယ်တယ်တကယ်ကိုလူငယ်တွေကိုတကယ်ကိုပဲဒီသူတို့ရဲ့အလောက်ကန်ခွင့်လန်းနေအထိပါပေးသွားကျင်တယ်ဆိုရင်တော့ကျွန်တော်ကတော်တော်ကြီးကြီးကျယ်လောက်အောင်မှာဖြစ်တယ်ခုနကကျွန်တော်ပြောတဲ့အချက်တွေလည်းလိုအပ်တယ်လေအဲ့တော့အဲ့အထိပါကျွန်တော်တို့ကစဉ်းစားအောင်ပါဘော
ဟုတ်ကဲ့ကိုနေဖုန်းလာကျေးဇူးပါခင်ဗျာကြားတဲ့အချိန်မှာအခုလိုပြောပြတာကျွန်တော်ပညာရေးနဲ့ပတ်သက်ပြီးနောက်ဒက်လီလိုက်နေဆွေးနွေးဖို့ရှိပါတယ်အဲ့ကြောင့်ထပ်ပြီးတော့ဖိတ်ခေါ်ပါဦးမယ
်
ကျွန်တော်အခုဒေါ်မမသွင်းကိုမေးချင်ပါတယ်ဒေါ်မမသွင်းကြားရမယ်ထင်ပါတယ်ခင်ဗျာ
ပါရှင်မင်္ဂလာ
ပါဟုတ်ကဲ့ဒေါ်မသွင်းမင်္ဂလာပါခင်ဗျာအခုကျွန်တော်ဒေါ်မသွင်းကိုမေးချင်တာကလူငယ်တွေပေါ့မြန်မာပြည်မှာလူငယ်တွေကပညာရေးနဲ့ပတ်သက်လို့ရခံယူချက်ပေါ့သူတို့ရဲ့ဟာနဲ့ပတ်သက်လို့အမဘယ်လိုများခြုံငုံမိလဲတမိုးထားမှုရှိလားသူတို့ရဲ့ဟုတ်ကဲ့ပြောပါအ
ော်ကျွန်မအနေနဲ့လေလူငယ်နဲ့ပညာရေးဆိုတဲ့အခါကျတော့ကျွန်မစဉ်းစားလိုက်တာပညာရေးစနစ်ကလူငယ်တွေရဲ့လိုအပ်ချက်ကိုဘယ်လောက်ဖြည့်ဆည်းပေးနိုင်လဲပေါ့နော်ကျွန်မအဲ့လိုစဉ်းစားတာပေါ့စဉ်းစားတဲ့အခါကျတော့ကျွန်တော်တို့အခုလက်ရှိသွားနေတဲ့နန်းချောင်းကကျွန်တော်တို့ရဲ့ပညာရေးစနစ်ကပေါ့နော်good citizen ပေါ့နိုင်ငံသားကောင်းတွေဝေးထုတ်ပေးဖို့လားတနိုင်ငံလုံးအတိုင်းတားနဲ့ဘို့မဟုတ်ကျမတို့ကတကယ်ဟိုပါပေါ့လူကျော်လူကောင်းပေါ့နော် smart professional ပေါ့ individually ဒါကိုဝေးထုတ်ပေးဖို့လားဆိုတဲ့နိုင်ငံပေါ့နိုင်ငံတစ်ခုမှာကျမတို့ကပဲဦးသွားနေတာလေပေါ့နော်အဲ့လိုဆိုတဲ့အခါကျတော့အခုလက်ရှိမှာကတော့ကျမတို
့ဟုတ်ကဲ့ပညာ
ကြားလားမသိနော
်ဟုတ်ကဲ့ကြားပါလိမ့်ခင်ဗျ
ဟုတ်ကဲ့ကျမတို့ပညာရေးစနစ်ကနာဆရာနေဖုံးကပြောတယ်လို့ပါပဲ job security ပေါ့အလုပ်တွေအာမခံချက်ကမရှိဘူးရလာတဲ့ပညာနဲ့ဟဲ့လား ဝဲရပြီးတော့ဗာဆက်လုံးมาလဲဆိုတဲ့အပိုင်းပေါ့ခလေးတွေလမ်းပြောက်တလူဖြစ်တဲ့အခါကျတော့ဒီအပိုင်းမှာအများကြီး confidence တွေကညော့သွားတာပေါ့နော်အဲ့လိုဆိုတဲ့အခါကျတော့ကျမတို့ကဒီသွားမယ်ဆိုလို့ရှိရင်တော့ဒီ policy ကနေပြန်သွားမှာပေါ့နော
်
ဆိုတဲ့အခါကျတော့ခေတ်ကိုအမီလိုက်နေတဲ့ curriculum မျိုးသယုံညွှန်းနှန်းမျိုးပေါ့နော်ဒါတွေကိုကျမတို့ကပြန်ပြီးတော့လုပ်ယူရမယ်ပေါ့ reform လုပ်ယူရမယ်ပေါ့နော်ပြီးလို့ရှိရင်ကလေးတွေကိုလည်းပဲ critical thinking ပေါ့ဟုတ်ဒီ basic education နဲ့ကစပြီးတော့ပေါ့နော်အဲ leadership skill မျိုးတွေ critical thinking လိုမျိုးတွေဒါတွေကိုကျမတို့ကဖွင့်ပြအောင်လို့မွေးထုတ်ပေးတဲ့စနစ်မျိုးပေါ့ပညာရေးစနစ်မျိုးကိုကျမတို့ကအရင်ပြန်သွားရမှာပေါ့နော်ဒါကတော့ချေလျှောက်လုပ်ရမယ့်လမ်းကြောင်းပေါ့ကျမသိသလောက်တော့အခုလည်းကျမတို့ဒီ comprehensive education sector review ဆိုပြီးတော့ကျမတို့ဒီပညာရေးဝန်ကြီးဌာနကကျန်တဲ့အဖွဲ့အစည်းတွေနဲ့development agency နဲ့လုပ်နေတာရှိပါတယ်အချိန်ကာလကတော့နှစ်နှစ်ကြာမှာပေါ့အ
ဲ့
ဒီထဲမှာခုနပြောသလို basic education အတွက်လည်း review လုပ်ပါမယ် higher education အတွက်လည်းလုပ်ပါမယ်ပြီးရင် vocational ပေါ့ဒီ vocational education အတွက်လည်းဒါတွေကို review လုပ်ဖို့ရှိပါတယ်ပြီးတော့မှလိုအပ်သလိုသူတို့ဆက်ပြီးတော့လုပ်သွားကြမယ်အစီအစဉ်တွေတော့ရှိတာပေါ့
ဒ
ါကတော့ရှေ့ဆက်သွားမယ်လမ်းကြောင်းပေါ့အခုအစ်ဒီအနေထားကတော့ဘယ်လိုဖြစ်နေလဲဆိုတော့ဒီဟိုကလေးတွေပေါ့နော်ဒီကျောင်းကရောက်နေတဲ့ကလေးတွေအတွက်ကလည်းပဲအနာဂတ်ကမတိကျဘူးပေါ့နော်ဘာဆက်လုပ်မှာလဲဆိုတာမတိကျသလိုဈေးကွက်မရှိဘူးပေါ့နော်ရလာတဲ့ဘွဲနဲ့ဟာအဲတိုက်ညီတဲ့ဆလာဟို job market ပေါ့ဈေးကွက်ကမရှိဘူးနောက်တစ်ခုကကျတော့ကျောင်းမတိလိုက်တဲ့ကလေးတွေအတွက်ကဘယ်လိုစဉ်းစားမှာလဲပေါ့နော်ဆိုတဲ့အခါကျတော့ကျမတို့ဒီအချမ်းမြင့်ကိန်းကနန်းတွေအရာဆိုလို့ရှိရင်တော့ကျောင်းလဲကိုဝင်လာတဲ့ကလေးတွေအယောက်တရာရှိရင်56ယောက်ပဲအလေတန်းပညာကိုပြီးဆုံးတယ်ဆိုတဲ့အခါကျတော့54ယောက်ကဒါကြောင်းမပြည့်ရဲ့လေလူလောကတဲ့ရောက်သွားပြီရောက်သွားပြီဆိုတဲ့အခါကျတော့သူတို့တွေကဘာတွေလုပ်နေကြတာလဲသူတို့တွေအတွက်ကိုကျမတို့ကရောဘလို့စက်ပြီးတော့ဖြည့်ဆည်းပေးနိုင်မယ်ဆိုတာကိုစဉ်းစားရတာပေါ့နော်စဉ်းစားရတဲ့ဆိုတဲ့အခါကျတော့ကျမတို့ကခုနပြောသလို vocational training တွေပေးလို့ရပါတယ်သူတို့တွေကိုအဲဆက်ပြီးဆက်ချုပ်ဟလာအိမ်လွင်လက်မှုလုပ်ငန်းမဟုတ်ဖို့စတဲ့ဖြစ်အဲ့လိုသင်တဲ့ကလည်းသိရုံနဲ့မကြည့်သေးဘူးပေါ့နော်နောက်တစ်ဆင့်ကပါလဲဆိုတော့အဲ့ဒီ vocational training တွေနဲ့တစ်ဆက်တည်းမှာကျမတို့သူတို့တွေကို market နဲ့ link လုပ်ပေးရမှာပေါ့နော်အဲ့ဒီအပိုင်းရှိပါတယ်။နောက်ထပ်ဆင့်ပြီးတော့ပေါ့တတ်နိုင်သေးတယ်ဆိုရင်အဖန်နေနေလည်းရှိနေသေးတယ်ဆိုရင်ကျမတို့ကဒီကလေးတွေအတွက်ကိုတို့ရဲ့ဟို life long learning အတွက်ပေါ့နော် supplementary class လို့ဟာမျိုးတွေပေါ့ functional literacy ရော channel activity အပိုင်းတွေရောစသဖြင့်ဒါတွေလည်းဖြစ်ပြီးပြလို့ရပါတယ်။နောက်တစ်ဆင့်ထပ်ပြီးတော့ထပ်ပြီးတော့တတ်နိုင်အောင်မယ်ဆိုလို့ရှိရင်ဒီကလေးတွေအတွက်ကိုကျမတို့က youth club တွေပေါ့နော်ဒီတို့အတွက် social networking တွေ recreation အပိုင်းတွေဆက်ပြီးတော့ learning လုပ်မဲ့အပိုင်းတွေပေါ့နော်ဒီဟာလေးတွေကကျမတို့ကတစ်ဆင့်ပြီးတစ်ဆင့်ပေါ့နော်လုံနိုင်တဲ့အတိုင်းဒါရှိသလောက်လုတ်ပေးနိုင်မယ်ဆိုရင်လက်ရှိကျောင်းအတင်ရောက်ပြီးတော့မှအချင်းကြီးအကြောင်းမျိုးမျိုးကြောင့်ပေါ့နော
်
လုပ်ငန်းဝင်ဝင်ကြတဲ့ကလေးတွေအတွက်ကိုလည်းဒီလိုအတိုင်းဒါလေးတွေကိုကျွန်တော်တို့ကလုတ်ပေးလို့
ကျွန်တော်ဒေါ်မာသွင်မေးချင်ဒေါ်မာသွင်ခုနပြောသွားတဲ့အထက်မှာတော်များများပါပါတယ်လုံနိုင်တဲ့ဟာမျိုးအဲ့လိုလုံနိုင်တဲ့အချင်းကြီးအခင်းချင်းရောအချင်းကြီးရောငွေရောဟိုအဲ့ဒါမျိုးရောအခုနေထားမှာရှိနေပြီလား
လောလောဆယ်ကတော့ကျမတို့ကတော့သက်ဆိုင်ရာ NGO တွေရှိပါတယ် INGO တွေရှိပါတယ်သူတို့တွေကလုံနိုင်တဲ့အတိုင်းအတာအလျောက်လုပ်ပေးမယ်ဒါတကယ် patchwork ပဲလေကွက်ကြကွက်ကြပဲလုပ်နေတာပေါ့အဲ့တော့ဆိုတဲ့အခါကျတော့အကုန်လုံးကိုတနိုင်ငံလုံးတိုင်းတာနဲ့လုပ်စီနေတယ်ဆိုလို့ရှိရင်ကျမကတော့ policy ကနေစရလိမ့်မယ်လို့ထင်ပါတယ်ကျမတို့ရဲ့ policy မှာအခုနပြောတဲ့ကျောင်းထဲမှာရှိတဲ့ကလေးတွေအတွက်လည်းဒါတွေကိုဟလာလုပ်ပေးဖို့အစီအစဉ်တွေရှိတယ်လို့ခုနပြောတဲ့ကျောင်းပြင်ကလူငယ်တွေ youth တွေအတွက်ကိုလည်းပဲဟလာဘယ်လို policy မျိုးတွေရှိတင်တယ်လဲဘယ်လို supporting factor တွေလုပ်ပေးတင်တယ်လဲဆိုတဲ့ဟာတွေရှိဖို့လိုတာပေါ့နော်အော်ဒါပေမဲ့လို့အခုနောက်ပိုင်းတော့ကျွန်မသိရသလောက်ကတော့ဖွံ့ဖြိုးရေးအကူအညီပေးနေတဲ့ agency တွေ donor agency တွေကတော့ဒီအပိုင်းတွေကိုအများကြီးဆက်ပြီးတော့ပေါ့နော်ပံ့ပိုးပေးဖို့လို့အထူးသဖြင့်မြန်မာနိုင်ငံရဲ့ပညာရေးနှင့်တင်မှုအတွက်သူတို့မှာအစီအစဉ်တွေလည်းရှိပါတယ်အဲတိုင်းပြည်ကလက်ခံရလက်ခံသလောက်သူဝင်လာဖို့ရှိပါတယ
်ဒေါ်မမသူရင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုလို့ဆွေးနွေးပြတာလေနောက်တစ်ခါကျွန်တော်ပညာရေးစီစဉ်ဆွေးနွေးဖို့ရှိပါတယ်ဒဲလီလိုက်မှာဆက်ပြီးတော့ပါဝင်ဆွေးနွေးပြပါခင်ဗျာ
ကျွန်တော်အခု
ဟုတ်ကဲ့ပါဒေါက်တာသိန်းလွင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒေါက်တာသိန်းလွင်ကတော့လက်ရှိပညာရေးနဲ့ပတ်သက်လို့တော်များလူသိများကြပါတယ်ဒေါက်တာသိန်းလွင်ကအရင်ကထိုင်းနိုင်ငံချေဆိုက်ပြီးတော့ပညာရေးလုပ်ငန်းတွေလုပ်နေပြီးမြဲအခုနောက်ပိုင်းတော့မြန်မာနိုင်ငံသွားပါတယ်ဒေါက်တာသိန်းလွင်လက်ရှိအဖြစ်လဲရန်ကုန်မြို့မှာရှိနေပါတယ်ဆရာသိန်းလွင်ကြားရမယ်ထင်ပါတယ်ခင်ဗျာဟယ်လိုဒေါက်တာသိန်းလွင
်ဟုတ်ကဲ့ခင်ဗျာ
ကျွန်တော်မေးချင်တာကဆရာအနေနဲ့အရင်တော့ကပြင်မာဒီမြန်မာနိုင်ငံပညာရေးအတွက်နေဆက်တလျှောက်မှာလုပ်ပေးခဲ့တယ်အခုဆိုရင်တော့မြန်မာနိုင်ငံထဲကိုသွားပြီးတော့ကိုယ်တိုင်ကိုယ်ကျသွားရောက်နိုင်ပြီးလုပ်နိုင်နေပြီအခြေအနေတွေ့ရတဲ့ခါကျတော့မြန်မာပြည်ပညာရေးနဲ့ပတ်သက်လို့ဆရာရဲ့ဟိုပါပေါ့ရောက်ချင်းများတဲ့အခြေအနေပေါ့ဆရာရဲ့ဟိုအယူဆဘာတွေများအတိတ်ကဘာတွေများလိုအပ်နေတာသွားတွေ့လဲခင်ဗျာ
ကျွန်တော်ပြန်ရောက်တော့ပညာရေးမှာဘာမှပြောင်းလဲတာမတွေ့ဘူးနိုင်ငံရေးစနစ်တော့ပြောင်းလာတာတွေ့တယ်နော်တရင်မီဒီယာမှာပြောင်းလဲတာတွေ့တယ်ပညာရေးမှာဘာမှပြောင်းလဲတာမတွေ့ဘူးဆိုတော့ပြောင်းလဲမပြောင်းလဲတဲ့နေရာမှာသယုံညွန်းတာပြောင်းတာမတွေ့ဘူးသင်မုံသင်နီးပြောင်းတာမတွေ့ဘူးနောက်လူငယ်တွေရဲ့သ တို့ကိုယ်တိုင်ပေါ့သူတို့တည်ယူခြင်းနဲ့ပါတရားကိုသူတို့ရွေးချယ်နိုင်ခွင့်အခါတည်းမရှိဘူးဆောက်ဘူးဒီနေ့လူငယ်တော်တော်များများကဟိုဒီနိုင်ငံရေးအမြင်တွေရှိတာကျွန်တော်တွေ့တယ်ကျွန်တော်ပြောတဲ့အခါကျတော့နိုင်ငံရေးရပမာဏနိုင်ငံရေးနိုင်ငံရေးစနစ်ကိုပြင်ပြင်ခြင်းနဲ့နိုင်ငံရေးစနစ်ပြင်ပြင်ကြောင်းလဲမှုမှာလူငယ်ကိုယ်တိုင်ပါဝင်ခြင်းနဲ့အဲ့ဒီလိုမျိုးကျွန်တော်အားကိုးနိုင်တဲ့လူငယ်တွေလည်းအများကြီးရှိတယ်အဲ့ဒီပြင်ဒီလူငယ်တွေမှာဒီမျိုးပေါ်နေတဲ့အမြင်ကျတဲ့လူငယ်တွေလည်းမကောင်းကျွန်တော်တို့ထည့်စဉ်းစားဖို့လိုတာကကျေးလက်မှနေတဲ့လူငယ်တွေကဒီတောင်ပေါ်ဒေသမှနေတဲ့လူငယ်တွေကိုထည့်စဉ်းစားဖို့လိုတယ်အဲ့တော့ကိုနေပေါင်းတဲ့ဆင်းရဲတာကျွန်တော်ကြားတယ်စဉ်းစားတချို့ရှိလာပြီအဲ့ဒါကြတော့မြို့မှနေတဲ့လူငယ်တွေတော့ရှိတယ်ဒါပေမဲ့ကျွန်တော်တို့ကျေးလက်ကလူငယ်တွေတောင်ပေါ်ကလူငယ်တွေမရှိသေးဘူးကျွန်တော်မျှော်လင့်တာကကျွန်တော်တို့ကလူကြီးတွေကနေပြီးတော့လူငယ်တွေကိုဖန်တီးပေးဖို့ဒီပဲပြောနေကြတယ်ကျွန်တော်ဖြစ်စီချင်တာလူငယ်တွေကိုယ်တိုင်ပေါ့သူတို့ဖြစ်စီခြင်းနဲ့ဒီဟိုနိုင်ငံသူတို့ဖြစ်စီခြင်းနဲ့သူကဖြစ်စီခြင်းတာတွေသူတို့ကိုယ်တိုင်လုပ်နိုင်မှုရှိတဲ့ဟာပေါ့အဲ့ဒါမျိုးကျွန်တော်ဖြစ်စီခြင်းနဲ့ပညာရေးစနစ်ကဆိုရင်ဒီလူငယ်တွေကကျွန်တော်တို့ဒီစီးစွတ်ရဲ့ပညာရေးစနစ်အောက်မှာ150ကျော်အမှားလို့ဟာကျွန်တော်တို့ပညာရေးခွင့်ရနေဆုံးရှုံးလာခဲ့တယ်ရှိခုတော့ကျွန်တော်တို့ပြန်ပြီးတော့နိုင်ငံရေးစနစ်ပြောင်းလာတဲ့အခါမှာလူငယ်တွေရဲ့ပညာရေးခွင့်ရနေပြန်ရှိလာဖို့လိုတယ်အဲ့တော့လူငယ်တွေကိုယ်တိုင်ပြန်အားထုတ်ဖို့လိုတယ်ပညာရေးစနစ်ကိုပြောင်းဖို့လူငယ်ကိုယ်တိုင်ပါဝင်ဖို့လိုတယ်။ဆောဘယ်လိုပြောင်းဖို့လိုလဲဆိုတော့အခုတည်နေတဲ့ဒီပမာဏနိုင်ငံရဲ့ပညာရေးစနစ်ကလူငယ်တွေကသူတို့ကိုယ်တိုင်ရွေးချယ်ပြီးတည်ဝင်ရတာမဟုတ်ဘူး။ဆောတစ်ယောက်တစုံတစ်ယောက်ကအာဏာရှိတဲ့သူကစီစဉ်ပေးတဲ့အချိန်လိုက်နေရတာဖြစ်နေတယ်။အဲ့တော့ပထမတစ်ဆင့်ကလူငယ်တွေကိုယ်တိုင်သူတို့ကိုယ်တိုင်ရွေးချယ်တည်ယူခြင်းနဲ့ဒီဘာသာရပ်တွေကိုသင်နိုင်ခွင့်ရှိတဲ့အခြေအနေဖြစ်ဖို့လိုတယ်။နောက်ပညာရေးနဲ့ပတ်သက်ပြီးတော့ဒီဆောင်ရွက်နေတဲ့သူကလည်းဒီသင်ပေးတဲ့ပညာတွေကလူငယ်တွေအတွက်အကျိုးရှိတဲ့ပညာဖြစ်ဖို့လိုတယ်။နောက်လက်ရှိမှာကျွန်တော်တို့သင်နေတဲ့ဟာဒီစာတွေကိုဖတ်စာအုပ်ထဲပါတဲ့စာကိုစာအုပ်ထဲဖြေအောင်တော့အလွတ်ချက်နေတယ်။ဒီစာတွေကိုအသုံးချဖို့လည်းမဟုတ်ဘူး။စာအုပ်ထဲဖြေပြီးရင်လည်းဘာမှအသုံးချလို့မရဘူး။အဲ့ဒီအတွက်ခုလက်ရှိသင်နေတာကလူငယ်တွေအသုံးချနိုင်တဲ့ပညာမဟုတ်ဘူး။နောက်တစ်ခါလူငယ်တွေနဲ့ဆက်ဆက်ရှိတဲ့ပညာလေးပေါ့။အထူးသဖြင့်ဒီတောင်ပေါ်ဒေသတိုင်းဒေသဒေသလူငယ်တွေကဒီတင်တဲ့ပညာသူတို့နဲ့ဆက်ဆက်ရှိတယ်ဆက်ဆက်ရှိတယ်ဆိုတာသူတို့ရဲ့ယဉ်ကျေးမှုတို့တန်ဖိုးထောက်မှုတို့အဲ့ဒါတွေနဲ့ဆက်ဆက်ရှိတဲ့ပညာရေးဖြစ်ဖို့လိုတယ်အဲ့တော့ကျွန်တော်တို့ကလူငယ်တွေကိုယ်တိုင်ပေါ့ဒီလိုမျိုးဖြစ်ဖို့ဝိုင်းဝန်းဆောင်ရွက်ဖို့လိုတယ်ကျွန်တော်တို့ကဒီလိုပညာမျိုးကိုလိုချင်တယ်ကျွန်တော်တို့ကိုယ်တိုင်နိုင်ငံပုံပြမှုမှာပါဝင်ဆောင်ရွက်ချင်တယ်အဲ့တော့လူငယ်တွေကိုယ်တိုင်အားထုတ်ဖို့ပေါ့ကျွန်တော်ချန်ပြီးချင်တာတော့လူငယ်တွေကိုယ်တိုင်အားထုတ်ဖို့ခုနဒေါ်ဆန်းစစ်ကြီးပြောသလိုလူငယ်တွေမှာဒီအားနည်းနေတယ်လို့ပြောတယ်အဲ့မဲ့ကျွန်တော်ကဒီလူငယ်တွေကအားရှိတယ်သူတို့ကိုယ်တိုင်ပါဒီကြိုးပမ်းအားထုတ်ဖို့ပေါ့ကျွန်တော်အဲ့လိုလူငယ်တွေကိုလည်းအကြံပေးချင်တယ်နောက်တစ်ဆင့်ကျွန်တော်တို့ပညာရေးအတွက်စီစဉ်နေတဲ့သူကလည်းလူငယ်တွေရွေးချယ်ခွင့်ရှိအောင်ပေါ့အဲ့လိုမျိုးလမ်းညွှန်ပေးတင်ပါ
ဟုတ်ကဲ့ခင်ဗျာဒေါက်တာသင်းလွင်ကျေးဇူးပါဒေါက်တာသင်းလွင်လေးလိုက်ပေါ်မှာခဏလေးနေပေးပါအောင်ကျွန်တော်ထပ်မေးစရာရှိပါတယ်အခုကျွန်တော်ကုတာလွန်ဆောင်ထက်ကိုဟိုပါမေးချင်ပါတယ်ကုတာလွန်ဆောင်ထက်ကတော့သတင်းသမားတူဖြစ်ပါတယ်သတင်းအရေးတာတူဖြစ်ပါတယ်ကုတာလွန်ဆောင်ထက်ကြားရမယ်ထင်ပါတယ်ခင်ဗျာ
ဟု
တ်ကဲ့ကုသလွန်ဆောင်တဲ့ခုနကဒေါက်တာသင်းလွင်ဆွေးနွေးသွားတာကြားရမှာပေါ့နော်လူငယ်ရည်အနေနဲ့နောက်ပိုင်းမှာဒီပြောင်းလဲမှုပေါ်မှာနိုင်ငံရေးအခြေအနေပေါ်မှာအာရုံစိုက်လာတာရှိတယ်ဒါပေမဲ့ तू ကတော့ဒီပညာရေးနဲ့ပတ်သက်ပြီးတော့ပြုရင်ပြောင်းလဲမှုမှာလူငယ်ရည်ကိုယ်တိုင်ပါဝင်စေခြင်းနဲ့ပြောပါရခင်ဗျာအဲ့တော့လူငယ်ရည်ကြားထဲမှာကောဘယ်လောက်ထိပညာရေးနဲ့ပတ်သက်လို့ထက်သန်မှုကရောရှိလားမရှိဘူးလဲ
ဒီပေါ်မှာဒရီမားဒီဖြစ်နေခါမှာကျွန်တော်ဒီမားတက်နေတာပေါ့ဒီလိုတည်ရတဲ့အခြေအနေတွေရှိကြတယ်
ဟုတ်ကဲ့ဟို
ဒီအောင်ဆက်လို့ရှိရင်ဘာတောင်းပြောင်းလဲမထပါဘူး
စ
ီရင်ဒီကအရင်ကစီရင်ရင်းအစီအစဉ်ရင်းရယ်ဒီအိုင်းမော်ဒယ်ဖြစ်ပါတယ်။အဲ့ဒီစီရင်ဒီရင်းမှာရောအစီအစဉ်ပြင်နိုင်မှာရောနောက်ပိုင်းလုံးမှာဘယ်ဟာကအရေးကြီးတာလဲဆိုတော့လက်ရှိဖြစ်ဖြစ်နေတာလေ။ဒီကနေ့ဟိုကျွန်တော်ဒီတိုင်းဒီပီဒီအေမှာပေါင်းခိုင်းပြတာပါလို့ဆိုတော့ဒီချင်းဒီပါမှုတော့ဟိုရေးကြည့်တဲ့နေဒီကပြင်ကောင်းလာတယ်။ဒီချင်းတက်နေတဲ့ဒီကပြင်ကောင်းလာတာပေါ့။
ကျွန်တော်ကိုတာလွန်ဆောင်ထက်ရဲ့ဟိုဟာတယ်လီဖုန်းကကောင်းကောင်းလိုင်းကျွန်တော်တို့ဘက်ကမကြောက်ဘူးခင်ဗျာကျွန်တော်တို့ပြန်ပြီးတော့စူးစမ်းပြီးတော့ခေါ်ပါမယ်ခင်ဗျာအဲ့တော့ကျွန်တော်ဒေါက်တာသင်းလွင်ကိုပဲခုနအချိန်နေမိကြပါတယ်ကိုတာလွန်ဆောင်ထက်ပြောသွားတဲ့အထက်မှာကျွန်တော်ခြုံငုံမိတာပထမချက်ကပညာရေးအချိန်တွေကဒီငွေကြေးပေါ်မှာမူတည်နေတယ်ငွေရှိမှပညာတင်ရမယ်ဆိုတဲ့အချိန်တွေမျိုးဖြစ်နေတယ်ပြောသွားတာတွေ့ရပါတယ်ခင်ဗျာနောက်တစ်ခုကဒီတံမိုးထားမှုမထားမှုအပိုင်းဆိုတာတံမိုးထားတဲ့အချိန်တွေရှိမရှိဆိုတာလည်းသူကမိကုန်းပြန်ထုတ်သွားပါတယ်ခင်ဗျာအဲ့တော့ကျွန်တော်ကတဆက်တည်းကျွန်တော်မေးချင်တာကတော့ပြီးခဲ့တဲ့ဒီကုလသမဂ္ဂ Global Initiative for the education နဲ့ပတ်သက်ပြီးတော့အဲကုလသမဂ္ဂတွင်းမှုချုပ်ကနေပြီးတော့ကမ္ဘာထလုတ်တဲ့ပွဲမှာဒေါန်ဆန်းစုကြည်ပြောသွားတာရှိပါတယ်အဓိကတော့ပညာရေးရမှာပွဲလဲတက်မယ်ဆိုတဲ့စကားပါသူကပညာရှိမှပညာတတ်မှလူတွေကကိုယ့်ကိုယုံကြည်မှုရှိတယ်ကိုယ့်ကိုတည်ဆောက်နိုင်မယ် ကိုကိုပို့ပြီးတော့အားကိုးနိုင်မယ်ဆိုတဲ့အခြေအနေပေါ့လက်ရှိမြန်မာနိုင်ငံမှာလူငယ်တွေကယုံကြည်မှုအားနည်းနေတယ်လို့ပဲဆိုပြီးတော့ဒေါက်ဆတ်ဆူဂျီခန့်စားရပါတယ်တဲ့အဲ့တော့ကျွန်တော်ဒေါက်တာသိန်းလွင်ကိုမေးချင်ပါတယ်ဒေါက်တာသိန်းလွင်နဲ့လူငယ်တွေနဲ့တွေ့နေခါကျတော့ရန်ကုန်မှာအခုမဘာကြီးမှာအဲ့လိုအခြေအနေမျိုးရှိနေပြီလားဘယ်လိုမြင်ပါလဲခင်ဗျ
ဒီလူငယ်တွေမှာတော့ဒီပညာကိုသင်ကျင်တဲ့စိတ်ရှိတယ်တန်ဖိုးထားတဲ့စိတ်ရှိတယ်ဒါပေမဲ့အခြေအနေကမပြေးတာဖြစ်နေတယ်ခုနကသာလွန်ဆောင်ချက်ပြောသလိုဟိုမှာကျွန်တော်ဒီဖြစ်နေတဲ့ပညာကြီးကဒီကျောင်းနေရာလုံလောက်အောင်မသိတော့ကျူရှင်မှတက်ရတော့မိဘတွေကငွေလိုအပ်တယ်အဲ့တော့ငွေချေးတက်နေတဲ့မိဘတွေကျူရှင်တွေတက်နိုင်တယ်နောက်တစ်ခါပုဂ္ဂလိကကျောင်းနေပေါ်လာတယ်ပုဂ္ဂလိကကျောင်းနေလည်းလာကပေးရတဲ့ခါကျတော့ဒါလည်းငွေချေးတက်နိုင်တယ်သူတစ်ပတ်တက်နိုင်တယ်ဆိုတော့ဒီဒါကလူငယ်ငယ်လေးပဲရနိုင်တယ်ကျွန်တော်တို့ကပညာရေးကိုစဉ်းစားရင်လူအများအတွက်စဉ်းစားဖို့လိုတယ်လူငယ်အများအတွက်စဉ်းစားဖို့လိုတယ်အဲတော့ဒီလူငယ်တိုင်းမှာပညာသင်နိုင်တဲ့အခွင့်အရေးရှိဖို့လိုတယ်လူငယ်တွေမှာစိတ်ဓာတ်ကြံ့ခိုင်မှုအားနည်းတာတော့မဟုတ်ဘူးအခြေအနေကမွန်းချက်နေတာအဲတော့ကျွန်တော်တို့ကဒီအခြေအနေကိုဖွင့်လျောက်လုပ်ဖို့လိုတယ်လူငယ်တွေသူတို့သိယူနိုင်အောင်အခုအခမဲ့ပညာရေးလို့သူကပြောတယ်ဒါပေမဲ့ကျောင်းနေမှာမယူရဘူးပြောရင်ပဲပေးနေရတယ်ကျောင်းနေမှာမပေးရတော့မှကျူရှင်မှာပေးနေရတယ်အဲ့ဒီလိုမျိုးပေါ့ကျွန်တော်တို့ပညာရေးဟာအခမဲ့ဆိုရင်အားလုံးအခမဲ့ဖြစ်ဖို့လိုတယ်။အပြီးတော့ကျူရှင်နေဖြစ်နေရလဲဆိုရင်စာအုပ်မွဲစနစ်ချောင်ဖြစ်နေတာ။အားလုံးကစာအုပ်မွဲဥတည်နေတဲ့အတွက်ဒီစာအုပ်မွဲဖြစ်နိုင်ဖို့အတွက်ကျူရှင်တက်နေရ။အဲ့တော့ကျွန်တော်တို့ကပညာရေးစနစ်ကြီးကိုပြင်လိုက်ဖို့လိုတယ်။ပညာရေးစနစ်ကိုပြင်လိုက်တယ်ဆိုရင်ဒါလူငယ်တွေသူတို့တင်ရင်းနဲ့ဗာဒရက်တွေသင်နိုင်မယ်ဆိုရင်သူတို့စိတ်ဓာတ်ဆောင်ရတွေပြန်ပြတ်လာမယ်။သူတို့တင်နိုင်တဲ့အခွင့်အလမ်းပြန်ရမယ်။အခုဖြစ်တဲ့အချိန်ကသူတို့တင်ယူနိုင်တဲ့အခွင့်အလမ်းမရှိလို့ဖြစ်တယ်။အော်ဆန်စီကြီးပြောတာကအဲ့ဒါကိုဆိုလိုတယ်လို့ကျွန်တော်နားလေတယ်။လူငယ်တွေကလက်ရှိပညာရေးစနစ်မှာသူတို့သင်ယူနေတာကိုသင်ယူနိုင်တဲ့အခွင့်အရေးမရှိဘူး။အဲ့တော့သင်ယူနိုင်တဲ့အခွင့်အရေးရှိအောင်လုပ်ရမယ်။ဒါလူငယ်တွေကိုယ်တိုင်အဲ့လိုအခွင့်အရေးရှိအောင်သူတို့ပါပါဝင်လုပ်ဖို့လိုတယ်။အဲ့ဒါဆိုရင်သူတို့ပြန်ပြန်ပြီးတော့စိတ်နဲ့ခေါ်ရတယ်တက်လာ။ဒီလိုမျိုးပေါ့ကျွန်တော်တို့ဝိုင်းပြီးတော့ဆောင်ရွက်ဖို့လိုတယ်။ကျွန်တော်တို့တာဝန်ရှိတဲ့သူတွေရောလူငယ်တွေရောအားလုံးပေါင်းပြီးတော့အခွင့်အရေးရှိတဲ့လူငယ်တွေသင်ယူနေတဲ့ဗတ်ရက်ကိုသင်နိုင်တဲ့အခွင့်အရေးရှိဖို့ဒီတင်နဲ့ပါရရဲ့တရားနဲ့သူတို့ဘဝအတွက်အသုံးချနိုင်မှုဆိုတော့လူတိုင်းသိနိုင်တဲ့ခွင့်လမ်းရှိဖို့လိုတယ်ဆက်ဆံရှိတဲ့လူပဲသိနိုင်လာမဟုတ်ပဲနဲ့လူတိုင်းသိနိုင်တဲ့ခွင့်လမ်းရှိဖို့လိုတယ်ဒါကကျွန်တော်တို့နိလန်းဒီမျိုးစုံနဲ့ဖန်တီးလို့ရတယ်ဒီအခြေခံပညာမှာအားလုံးအခမဲ့လုပ်နိုင်တယ်တက္ကသိုလ်ပညာမှာဒီစိတ်တစ်ပိုင်းဒီဟိုဒီကျောင်းသားဒီဘက်ကဒီရလာပြေးဖို့လိုတယ်ဆိုရင်တခြားနိုင်ငံတွေမှာလူကျောင်းသားတွေကိုဖန်တီးရထုတ်ရှိနိုင်တယ်ဆိုတော့လူတိုင်းပညာသိနိုင်တဲ့အခုလက်ရှိအောင်ဖန်တီးဖို့လိုတယ်အဲ့ဒါမှစိတ်သက်ပေါ်အောင်ဖြစ်လာမယ်အခုဖြစ်နေတဲ့အခြေအနေကဒီချမ်းသာတဲ့လူလောက်ပဲပညာရတော့ကျန်တဲ့လူငယ်တွေမှာအားနည်းချက်ဖြစ်တယ်ဒါလည်းကျွန်တော်တွေ့ပါတယ်အဲ့ဒီလူမဖြစ်အောင်ကျွန်တော်တို့ကလူတိုင်းပညာသင်ယူနိုင်တဲ့အခွင့်အရေးရှိအောင်ဖန်တီးပေးဖို့လိုပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုဒီဆွေးနွေးပွဲအတွက်ဆိုပြီးတော့ဒီပေးစာတချို့လည်းရှိပါတယ်အဓိကခုနဒီ tuition နဲ့ပတ်သက်လို့ငွေကြေးနဲ့ပတ်သက်လို့ပါအဲ့ဒါဒေါက်ကင်ဆိုးရင်တဖတ်ပြပါလားခင်ဗျာချုပ်စာလေ
းအဲကောင်းပါပြီကိုသားရေကျောင်းသားမိဘတူကမူလာတန်းကနေ10တန်းအထိမှို့လို့ပေါက်နေတဲ့အစိုးရကျောင်းကဆရာဆရာမတွေရဲ့ကျူရှင်တွေအကြောင်းကိုထောက်ပြထားတာပါမိဘတွေဟာစားစရာမရှိပေမဲ့ကျူရှင်ဖို့တော့ရှိအောင်လုပ်ကြရပါတယ်တဲ့သူကမူလာတန်းကဗျာလေးတပုတ်လိုမျိုးကာယံလေးနဲ့ရင်ဖွင့်လိုက်တဲ့စာလေးပါသူကဗျာလေးကတော့ဆရာမကျောင်းသားတွေကိုစာမချအိမ်မှာကျူရှင်ပြတယောက်တလ9000ဝင်ဆရာမကြီးပြုံးပျော်ရွှင်မိဘခင်ဗျာစူးစားရှာဆရာမကြီးအတွက်ပါတဲ့လူငယ်တွေရဲ့ပညာရေးကိုရင်လေးနေရတဲ့ចောင်းသားမိဘတူလို့ဆိုပါတယ်ကိုသားကြီ
းဟုတ်ကဲ့အန်ဒီတော်ခင်ဆုံးရင်နောက်တစ်ဆောင်ရှိသေးရဲ့အဲ့ဒီပညာရေးဒီကျူရှင်ကိစ္စပဲထင်ပါတယ်တစ်ဆက်တည်းဖတ်ပြပေးပါလား
ဟုတ်ကဲ့ပါအဲနောက်တစ်ဆောင်ကတော့ဟိုကျမတို့ရဲ့ပင်တိုင်သောတာရှင်တူဖြစ်တဲ့မမဦးပါနိုင်ငံရေးစနစ်တည်မှာလူငယ်တွေရဲ့ပညာရေးတိုးတက်လာဖို့အတွက်ဆရာတွေစိတ်စေတနာကောင်းဖို့အရေးချင်းပြေဝဖို့နဲ့တင်ကြားရေးမှာလက်တွေ့အထောက်အကူပစ္စည်းပြည့်ပြည့်စုံစုံရှိဖို့တွေကတိတ်ကိုအရေးကြီးတယ်လို့ယူဆပါတယ်တဲ့စိတ်စေတနာကောင်းဖို့ကလစာလုံလောက်ဖို့အထူးလိုအပ်ပါတယ်တဲ့အရေးချင်းပြေဝဖို့ကဆရာတွေကိုအရေးသွေးမြင့်တင်နန်းတွေပေးဖို့လိုပါတယ်တဲ့အထောက်အကူပစ္စည်းပြည့်စုံမှုကလည်းကျောင်းသားများကျောင်းသင်ကန်းစာတွေကိုစိတ်ဝင်စားစေပါတယ်တဲ့ဒီအတွက်ပညာရေးအသုံးစရိတ်တိုးဖို့အတွက်အစိုးရကခွင့်ပြုပေးပါလိမ့်မယ်လို့အကြံပြုထားပါတယ်ကိုသားကြီ
းဟုတ်ကဲ့ခင်ဗျာဒီပေးစာနှစ်ဆောင်ကတော့တော်လေးဆက်ဆက်နေပါတယ်ပထမဆောင်ကတော့ဒီဆရာတွေတူရှင်ပြတဲ့ကိစ္စဒုတိယဆောင်ကတော့ဆရာတွေရဲ့အခက်ခဲပါအဲ့တော့ဒါနဲ့ပတ်သက်လို့ဒေါက်တာသိန်းလွင်ပဲဖြေကြားပေးပါလားခင်ဗျာဒီဆရာတွေရဲ့အခြေအနေနဲ့ပတ်သက်လို့အခုလိုဖြစ်နေတဲ့အခြေအနေကိုဘလူးဖြင်းရှင်းဘလူးကင်တွေ့တဲ့လဲဆိုတာပါ
ဟုတ်ကဲ့ဒီဆရာတွေဘက်ကဆရာတွေတော့ကျွန်တော်ဖြစ်မတင်ခင်ဘူးဘာကြောင့်လဲဆိုတော့သူတို့ရတဲ့လစာနေတဲ့အခါကျတော့တစ်ဖက်တစ်ဆန်းကသူတို့ဝင်ဝေရှားတယ်အဲ့ဒီဆရာတွေအတွက်လုံလောက်တဲ့လစာပြဖို့လိုတယ်ဒီသင်ကြားရေးပေါ်မှာအာရုံစိုက်နေရနောက်တစ်ခါဒီဆရာတွေအတွက်ရည်ရှိမြင့်နေဖို့ပေါ့ခုနကရေးတဲ့စာမှလို့ အခုကျွန်တော်ညပိုင်းညပိုင်းတယ်လီဗီရှင်းရှင်းဆရာလေးတင်တဲ့ဆိုရင်ဒီဖောင်းတွေဝေ့ပြီးတော့ပေါင်းကြီးမှတင်နေစစ်စင်မှန်တက်နေရတယ်။အဲ့တော့ကဒီသင်ကြားရေးနဲ့ဘာမှမဆိုင်ဘူး။ဒီဆရာလေးကိုနီးပညာပိုင်းနဲ့မြင့်တင်မှုလုပ်တယ်။သူတို့ပါလဲရည်ချင်းညီမှုသင်ကြားရေးစနစ်ပြင်မြင့်တင်မှုအဲ့ဒီလိုမျိုးသင်တန်းနေပြီးတဲ့ဆိုရင်ဒီဆရာလေးကစာသင်ခန်းမှာဒီကလေးတွေရဲ့ဖွင့်ပြမှုကိုကုနာလည်လာပြီးတော့ကလေးတွေပညာသင်ယူနေအောင်ပေါင်းမှုနိုင်တယ်။အဲ့ဒီလိုမျိုးဆရာလေးကိုနီးပညာပိုင်းနဲ့ပေါင်းမှုပေးဖို့လုပ်တယ်။တစ်ဖက်ကလည်းလုံးလုံးတက်လာတာပြဖို့လို့နောက်တစ်ခါကဒီကုနာပြောတဲ့ဆောင်းဝဲစစ်မယ်ပေါ့ကျွန်တော်ပထမပြောတဲ့ဒီဆောင်းဝဲစနစ်အောင်မှာဒီเจ้าသားတွေကလည်းဆောင်းဝဲအောင်မှုဂုံလူထွက်ဖို့မိဘတွေကလည်းဆောင်းဝဲအောင်မှုဂုံလူထွက်ဖို့အစိုးရကလည်းဒါပဲလူလာတယ်အမှားကောင်းအောင်အမှတ်နဲ့တိုက်ကူပါတဲ့ရဲ့ခွဲတဲ့ခါကျတော့ဒီဆောင်းဝဲစနစ်ကြောင့်ဒီကျူရှင်စနစ်ကလည်းဖြစ်နေတာနောက်လားဆောင်မလုံးလောက်တဲ့ချက်လည်းဆရာတွေကဒီကျူရှင်ပြနေရတာအဲ့ဒီတော့ဆောင်းဝဲစနစ်ကိုပြင်လိုက်ဖို့လိုတယ်သောမစနစ်ကိုဘယ်နည်းအားစပြင်းလဲဆိုတော့တက္ကသိုလ်ဝင်ခွင့်ကနေစပြင်းမှုလို့တက္ကသိုလ်ဝင်ခွင့်ကိုခြေရန်အမှတ်နဲ့မခွဲပဲနဲ့ဒီချောင်းသားကသူတင်ယူခြင်းနဲ့ပါတဲ့ရက်ကိုတက္ကသိုလ်ကဒီကျင်းပါတဲ့ဝင်ခွင့်ဆောင်မှာဖြည့်ဆို့နိုင်တယ်သူချောင်းသားကလည်းရည်ချင်းမြောင်လို့ဆိုရင်အဲ့လားဆိုရင်ခြေရန်အမှတ်နဲ့မဟုတ်ပဲနဲ့ချောင်းသားရဲ့ရည်ချင်းပေါ်မှာရွေးချယ်တာဖြစ်တယ်ဆိုရင်ဒီအခြေခံနဲ့ဒီမူလကနေခြေရန်အထိမှာကျူရှင်ဖြစ်ဖို့မလိုဘူးနောက်တက္ကသိုလ်ဝင်ခွင့်နေဖြည့်တဲ့အခါမှာလည်းဒီမှာမတမာမှုတွေကင်းမှုလို့တကယ်ကိုရည်ချင်းနဲ့ပြင့်မိတဲ့သူတွေရွေးချယ်နိုင်မှုလို့အဲ့ဒါဆိုရင်ခုနပြောတဲ့ဒီကျူရှင်စနစ်ကကျွန်တော်ဘာမှကလေးတွေပညာသင်ကြားရအောင်ပညာသင်ကြားနေတာမဟုတ်ဘူးသင်တာလည်းမဟုတ်ဘူးစာအုပ်မှဖြစ်ဖို့လုပ်နေတယ်အဲ့ဒါကြီးကကျွန်တော်တို့အလဟတအချိန်လက်ကုန်နဲ့ငွေလက်ကုန်နဲ့ကလေးတွေလည်းဘာမှကျိုးမရှိဘူးအဲ့ဒီအတွက်ဒီစာအုပ်စနစ်ကိုပြင်လိုက်ရင်ကျူရှင်စနစ်ပါပြင်မိတာဖြစ်သွားမယ်တစ်ခါလည်းဆရာတွေအတွက်လုံလောက်တဲ့ရည်ချင်းမြင့်တင်မှုလိုတယ်။လုံလောက်တဲ့လာစာဆောက်ဆံပေးဖို့လိုပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ဒီဆွေးနွေးပွဲအတွက်တချို့ဆွေးနွေးဖို့ဆိုပြီးတော့ဖုန်းနေနဲ့နံပါတ်ပေးထားတဲ့လူရှိပါတယ်။တော်များများခေါ်မရဘူးဖြစ်နေပါတယ်မြန်မာနိုင်ငံကိုကျွန်တော်ရတဲ့လူတယောက်ကတော့ဦးအောင်ကျော်ရန်ကုန်မြို့ကပါ။ဦးအောင်ကျော်ကြားမယ်ဒီမှာထင်ပါတယ်ခင်ဗျာ
။
ဟုတ်ကဲ့ဦးအောင်ကျော်ဆွေးနွေးလို့ရပါတယ်ခင်ဗျာ။တူလေးနဲ့မင်းများစရာဟုတ်ကဲ့မင်းများစရာရှိတယ်မင်းများလို့ရပါတယ်ဟုတ်ကဲ့။
ဟုတ်ကဲ့ခင်ဗျာ။ပညာရေးမှာလူငယ်မျိုးဆက်ကပညာရေးမျိုးဆက်ပြတ်သွားပါတယ်။ကောင်းသောပညာရေးကိုယ်စားများကိုသိလိုတာပါကျွန်တော်တို့နားပတ်နားပတ်လက်ထက်မှာပညာရေးတွေကမကမဖြစ်ပြီးတော့ပညာရေးဆန္ဒကြီးတစ်ခုလုံးပြသသွားပါတယ်ခံတန်းရှိတဲ့ရောက်လို့မှအစာရေးတဲ့ကတ်တက်ခြင်းရှိအဲကျွန်တော်တို့အဲပညာရေးဆန္ဒကြိုလဲရုံတငယ်ကတူအချိန်ချင်းတခါလဲအမျိုးမျိုးအချိန်ချင်းစမ်းပြီးတော့အပြောင်းလဲပြီးများခဲ့အမေရိကန်ပညာတတ်ဘောရီပေါ်ထွက်လာပြီးတော့ကနားအဲ့ဒါလို့လက်ထိမှာဘာမှမလုပ်တတ်ဘူးလက်ထက်ကလူတွေရှိပါတယ်အများစုပဲမတကအလုပ်တိုင်းအခွင့်အလမ်းမရှိတာလည်းပဲတပိုင်းမှာအကြောင်းတရားတစ်ခုပါလူငယ်တွေအများကြီးမျက်နှာခဲ့တချို့ကအာရှမှာပညာရေးအဆင့်တအများကြီးမြင်မာခဲ့ပါတယ်ပြည်ပကကောင်းစွာကျူးကျူးလက်ခံခဲ့ပါတယ်အခုဒီလိုမဟုတ်တော့ဘူးပညာရေးအဆင့်များစွာနှိမ့်ချခဲ့ပါအဲ့ဒီတော့တချို့ကမြင်မာခဲ့တယ
်ဟုတ်ကဲ့ဦးကျော်နည်းလေးချုပ်ပေးပါခင်ဗျာကျွန်တော်တို့အချိန်ပြရတော့လို့
နမူနာယူပြီးတော့ကျင်းနဲ့အညီပညာရေးစနစ်ကိုပြန်လဲရေးဆွဲသင့်ပါတယ်။ဒါနဲ့ပုံကျိုးတဲ့ဖြစ်စဉ်ကိုမတူရဲ့နိုင်ငံကိုပုံတူကူးချလို့မရပါဘူး။အဲကျွန်တော်တို့လူငယ်များပညာရေးကိုစိတ်ဝင်စားတော့ဗနဲ့သင်္ဘောသားလို့ထုတ်ရှိုးချော့လို့ထုတ်ဒီဟုတ်တယ်စိတ်ဝင်စားတော့တယ
်ကိုကျော်ကျေးဇူးပါကျွန်တော်နောက်ဒါနဲ့ပတ်သက်လို့ကိုတာလွန်ဆောင်ထက်ကိုကျွန်တော်အချိန်နည်းနည်းတူတူလေးမေးလိုက်ချင်ပါတယ်ခင်ဗျာကျွန်တော်အချိန်လည်းသိမ့်မရလို့ပါတမိနစ်ကျော်ကျော်လောက်တော့ရပါတယ်အဓိကခုနကဦးအောင်ကျော်လည်းပြောသွားတာရှိပါတယ်လက်ရှိမြန်မာလူငယ်အနေနဲ့မိမိရထားတဲ့ပညာရေးပေါ်မှာကောဘယ်လောက်ထိယုံကြည်မှုရှိပါလဲခင်ဗျာ
အမှန်တမ်းပြောရရင်တော့ဟိုယုံကြည်မှုကတော့အတော်မြင့်နေပါတယ်အဲ့တော့ယုံကြည်မှုတည်ဆောက်ဖို့ကတော့ဒီအစိုးရရဲ့လုပ်ပုံကိုနောက်ပြီးတော့ဟို policy ပေါ်မှာလည်းမူတည်မယ်လို့ထင်ပါတယ်အဓိကတော့ဒီကျောင်းသားလူတွေကိုဒါအနာဂတ်ကောင်းဆောင်ကိုဖြစ်တယ်လို့ထားလို့ပါတယ်ကျောင်းသားတွေကိုငါတို့ရဲ့အာဏာငါတို့ရဲ့ထိုင်ခင်ချင်းချောက်တဲ့ရာသီဝင်လို့သဘောမထားဘူးအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်ထပ်မေးချင်တာခုနပညာရေးပေါ်ဆိုတာကိုတက်ထားတဲ့ပညာကိုရထားတဲ့ဘွဲပေါ်မှာလူငယ်တွေနဲ့ဘယ်လောက်ထိယုံကြည်ပါလဲလက်ရှိမြန်မာနိုင်ငံအခြေအနေကိုမေးတာပါ
အခုလက်ရှိနေထားမှာတော့ဟိုတက်ထားတဲ့ပညာကဘာမှကိုဘွားကိုအာမခံချက်မပေးနိုင်တဲ့ခါကျတော့ဟိုတိတ်ပြီးတော့ယုံကြည်မှုနည်းယုံကြည်မှုအတော်နည်းနေပါတယ်အလုတ်ကိုင်းနဲ့ဖြစ်ဖြစ်ဟိုကွာအမကနေဖြစ်ဖြစ်ဘာမှမရထားတော့လေ
ခုပေါဝင်ဆွေးနွေးပေးကြတဲ့ကိုနေဖုံးလက်ဒေါ်မမအတွင်ဒေါက်တာတင်းလွင်ကိုသားလုံးဆောင်ထက်အားလုံးကျေးဇူးတင်ပါတယ်ခင်ဗျာဒီဆွေးနွေးပွဲအတွက်ဆိုပြီးတော့ကျွန်တော်တို့ပေးစာတော်များပေးဖို့ထားပါတယ်အချင်းအကန့်သက်ကြောင့်ကျွန်တော်တို့မဖတ်ခဲ့နိုင်ပါဘူးဒါပေမဲ့ပညာရေးနဲ့ပတ်သက်ပြီးကျွန်တော်ဆွေးနွေးဖို့ရှိပါတယ်အဲဒီကြောင့်ထည့်ပြီးတော့ကျွန်တော်တို့ထည့်ပြီးတော့ဖတ်ပြီးမှဖြစ်ပါတယ်ခင်ဗျာအခုတိုက်ရိုက်လေးလိုက်အစီအစဉ်ဒီမှာပဲရနာခွင့်ပေးပါ